မြန်မာနိုင်ငံပြည်နယ်အချို့မှာပြန့်နှံ့ရပ်တည်နေကြတဲ့ပို့အိုလူမျိုးတွေအတွက်ပို့အိုကိုပိုင်ခွင့်ရပြည်နယ်တစ်ခုပေါ်လာစေဖို့ပို့အိုလူတို့ကလိုလားနေပါတယ်။ပြည်ထောင်စုကနေခွဲထွက်တာမျိုးမဟုတ်ပဲပို့အိုလူတို့ရဲ့ကိုပိုင်ယဉ်ကျေးမှုကိုပိုင်စာပေစတာတွေအတွက်ကိုပိုင်အုပ်ချုပ်ခွင့်ရဖို့လိုလားနေတာဖြစ်ပြီးနိုင်ငံရေးဆွေးနွေးပွဲတွေကတဆင့်ဒီလိုလားချက်တွေကိုအကောင့်ထဲပို့သွားမယ်လို့ပို့အိုခေါင်းဆောင်တွေကပြောပါတယ်။အသေးစိတ်ကိုတော့မတ်ဆုမွန်ကတင်ပြပါမယ်။
ဟုတ်ပါတယ်အပြစ်ရထားတဲ့ဗအိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥဆောင်မှုနဲ့ပြည်နယ်နဲ့တိုင်းအသီးသီးမှာဗအိုတမျိုးသားလုံးဆိုင်ရာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုရှမ်းပြည်နယ်ကနေစလို့ကရင်ပြည်နယ်မွန်ပြည်နယ်တွေအထိပါဇက်တိုက်ကျင်းပလာနေတာဖြစ်ပါတယ်ဗအိုလက်နက်ကိုင်အဖွဲ့ဗအိုနိုင်ငံရေးပါတီတွေနဲ့ပြည်နယ်အသီးသီးမှာရှိတဲ့ဗအိုလူထုတွေ့ဆုံကြတဲ့အခါမှာတော့ဗအိုတိုင်းရင်းသားတွေအတွက်ကိုပိုင်ပြည်နယ်ပေါ်ထွန်းရေးအဓိကတောင်းဆိုခဲ့ကြတယ်လို့ဗအိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကဗအိုမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဥခုမြင့်ထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်မိမိတို့ရဲ့ကိုပိုင်ထင်ရှားချက်တိုင်းနေခြင်းနဲ့ဆန္ဒပေါ့ဒီအတွက်ဒီကကျွန်တော်တို့ပို့လူမျိုးကပြည်တော်စုတော်ဝန်လုံးမှာအနှံ့ပြနေထိုင်ပြီးတော့ပြည်တော်စုလူဦးရေရဲ့နံပါတ်6အဆင့်မှာရှိတဲ့လူမျိုးတစ်မျိုးဖြစ်တယ်ပြီးရင်ကျွန်တော်တို့ရဲ့သမိုင်းအစဉ်လာပေါ့လေရာဇဝင်အစဉ်လာဒီလိုထင်ရှားရှိခဲ့တယ်ပြောရရင်တော့ဗိုလ်ချုပ်အောင်ဆန်းတိုင်းရင်းပြည်သူ့တော်တင်ခဲ့တဲ့အခြေခံမှု9ချက်လည်းကိုက်ညီတဲ့အတွက်ကျွန်တော်ပို့မျိုးသားများအနေနဲ့ဒီနေ့ချိန်ခါမှာတော့ဒါပို့မျိုးသားပြည်နယ်တရားပေါ်ထွန်းရေးဆိုတာကိုတော့ဒါပြင်းပြပြလိုလာကြတာဖြစ်ပါတယ်ကျွန်တော်တို့ပို့မျိုးသားများရဲ့နိုင်ငံရေးဆိုင်ရာအန်တီမတ်ညီမချက်တွေကအနေနဲ့ထားရှိတာဖြစ်ပါတယ်သို့တော်လည်းပဲဒီလိုပို့မျိုးသားပြည်နယ်တရားပေါ်ထွန်းရေးကိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့ကအကြမ်းဖက်နှီးလန်းတွေကိုကျွန်တော်အဆုံးမပြုဘူးဥပဒေနဲ့အညီကျွန်တော်တို့နိုင်ငံရေးနှီးလန်းများနဲ့ညီတာကိုကျွန်တော်တို့ကဆောင်ရွက်သွားမယ်အထူးအဖြစ်တော့ကျွန်တော်တို့ဒီချမ်းပြည်တွင်းမှာရှိတဲ့ခြားသောညီနောင်တိုင်းရင်းသားတွေနဲ့အကြားမှာလည်းကျွန်တော်တို့ကစည်းစွတ်ညှိနှိုင်းနိုင်တဲ့ကြည်ကြည်လည်လည်ညှိနှိုင်းချုံ့နှိမ့်မှုအခြေခံနဲ့ပဲဒါကိုကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ
်ပို့တိုင်းရင်းသားတွေဘက်ကကိုပိုင်ပြည်နယ်ရရှိရေးဆန္ဒပြုတောင်းဆိုခဲ့တဲ့အပေါ်ပို့ခေါင်းဆောင်တွေအနေနဲ့အကောင့်ထဲပေါ်နိုင်ရေးပြည်ထောင်စုအစိုးရနဲ့နိုင်ငံရေးအရာဆွေးနွေးအဖြေရှာမှုတွေဆက်လုပ်သွားမယ်လို့လည်းပို့အမျိုးသားအဖွဲ့ချုပ် PNO ရဲ့တွဲဘက်အတွင်းမှုနှစ်ဦးခွန်ထွန်းရွှေကပြောပါတယ
်ပြင်ပြတော့တန်ခင်းတမခင်းအလုံးလက်ခံနိုင်တဲ့မူရပဲသွားမှာပါကျွန်တော်တို့ကတော့တိုက်တဲ့နီလန်းတွေဘာတွေကကျွန်တော်တို့မရှိပါဘူးခင်ဗ
ျအခုလိုမျိုးပို့တိုင်းရင်းသားတွေဘက်ကပို့ပြည်နယ်တောင်းဆိုရတာဟာပို့တွေရဲ့ကိုပိုင်ယဉ်ကျေးမှုစာပေအမှုပညာနဲ့ရိုးရာအစဉ်လာတွေထိမ့်သိမ့်မှုအတွက်ဖြစ်ပြီးပြည်ထောင်စုကနေခွဲထွက်ဖို့တောင်းဆိုတာမဟုတ်တဲ့အကြောင်းကိုလည်းပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ
်ဒီကနေ့ငြင်းငြင်းဖြစ်စဉ်မှာအဓိကအောင်မြင်ဖို့အဓိကယုံကြည်မှုတည်ဆောက်ဖို့အတွက်ကတော့ဒီပြည်ထောင်စုကကွမ်းပြတ်ကြဖို့ဆိုတဲ့အချက်ကလည်းအဓိကကျပါတယ်ဒါကျွန်တော်တို့ခုဆွေးနွေးမိနိုင်ပွဲတွေအားလုံးမှာတော့ကျွန်တော်ပြည်ထောင်စုတော်အားလုံးမှာရှိတဲ့ကျွန်တော်ပို့မျိုးသားတွေဟာပြည်ထောင်စုကခွဲထွက်ရေးမှုကိုလုံးဝအမပေးဘူးဆိုလို့ဒီပြည်ထောင်စုကြီးကလည်းမခွဲထွက်ကြဘူးဆိုတဲ့အဓိကအချက်ပေါ့လေဒီလိုအချက်မျိုးတွေလည်းပဲပြည်ထောင်စုသားတွေနဲ့ကျွန်တော်ယူသိမ်းယူထားတဲ့တောင်းကိုကျွန်တော်တို့ရဲရဲယူပြီးတော့ကျွန်တော်တို့အမျိုးသားတရားလုံးနဲ့ထားတဲ့ကြံအခွင့်အလမ်းများကိုလည်းကျွန်တော်တို့ရယူချင်တာဖြစ်ပါတယ
်ပြည်နယ်နဲ့တိုင်းအသီးသီးကပအိုးလူထုတွေနဲ့ပအိုးခေါင်းဆောင်တွေတွေ့ဆုံပြီးကြပြီးတဲ့အခါမှာတော့လာမယ့်ဖေဖော်ဝါရီလလလယ်မှာရှမ်းပြည်နယ်တောင်ပိုင်းဘက်မှာပအိုးတိုင်းရင်းသားတွေအားလုံးစုဝေးပြီးတော့အစည်းအဝေးတရက်ကျင်းပဖို့ရှိပါတယ်အဲ့ဒီအစည်းအဝေးမှာတော့ပအိုးလူထုတွေ့ဆုံမှုကနေတောင်းဆိုလာတဲ့ဆန္ဒတွေအကြံပြုချက်တွေနဲ့ပတ်သက်လို့ပြန်ပြီးအသေးစိတ်ဆွေးနွေးကြမှာဖြစ်တယ်လို့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ်ကပြောပါတယ်ရှင်